Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ9ရက်စနေညဘက် VOA အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်ဒိန်းနဲ့ကိုရန်နိုင်တို့ပြောပြပါမယ်အမေရိကန်သမ္မတယူကော့ပွဲမှာပေးခဲ့ကြတဲ့ဆန္ဒမဲတွေကိုဆက်ပြီးရေးတွက်နေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာသမ္မတဒေါ်နယ်ထရန့်ရတဲ့မဲရေးတွက်တဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ရတဲ့မဲအယူတက်ကတောက်ကြနေအစောပိုင်းမှာ9,000ပတ်ဝန်းကျင်နဲ့ပိုများနေခဲ့တာကနေညဘက်မှာတော့ 2,900 နီးပါးထိတက်သွားပါတယ်။မဲရီတွက်နေစေပြည်နယ်တွေကအများစုမှာသူအသာရနေတဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုတောက်ကြနေမှာမိန့်ခွန်းပြောတဲ့အချိန်မစ္စတာဘိုက်ဒန်ကထည့်ပြောသွားပါတယ်
။ And our vote total is still growing. We're beating Donald Trump by over 4 million votes.
That's a margin ကျွန်တော်တို့ရတဲ့စုစုပေါင်းမဲအရေအတွက်ပိုတိုးလာနေပါတယ်မဲအရေအတွက်လေးတန်းကျော်နဲ့ဒေါ်နယ်ထရမ့်ကိုအနိုင်ရနေပြီးတော့အဲ့ဒီအရေအတွက်ကလည်းပိုတိုးလာနေတာပါအထူးသဖြင့်ကျွန်တော်ကိုအွန်ယူရဆုံးအချက်ကတော့အမေရိကန်တနိုင်ငံလုံးမှာကျွန်တော်တို့ဘယ်လောက်တောင်အခြေအနေကောင်းနေဆိုတာပါပဲကျွန်တော်တို့ဟာအရီဇိုနာပြည်နယ်မှာ24နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်ဂျော်ဂျီယာပြည်နယ်မှာ28နှစ်အတွင်းပထမဆုံးအနိုင်ရတဲ့ဒီမိုကရက်တွေဖြစ်လာပါတော့မယ်လို့မစ္စတာဘိုက်ဒန်ကပြောသွားပါတယ်လုံးဝအနိုင်ရပြီလို့မစ္စတာဘိုက်ဒန်ကပြက်ပြက်သားသားပြောမသွားပြီမဲ့လေဒီပွဲကိုအနိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။သမ္မတထရမ့်ကတော့မစ္စတာဘိုက်ဒန်အနေနဲ့အနိုင်ရပြီဆိုတာကိုကြိုတင်မပြောဘူး။တောက်ကြနေက Twitter မှာရေးပြီးသတိပေးပါတယ်။ဂျိုးဘိုက်ဒန်အနေနဲ့သမ္မတဖြစ်ပြီးဆိုပြီးမဟုတ်မမှန်ပဲမပြောသင့်ပါဘူး။ကျွန်တော်လည်းအလားတူပြောနိုင်တာပါပဲ။ဥပဒေကြောင့်အရလုံဆောင်ချက်တွေအခုမှအစပဲရှိပါသေးတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။မစ္စတာဘိုက်ဒန်ဟာဂျော်ဂျီယာ၊နီဗားဒါးနဲ့အရီဇိုနာပြည်နယ်တွေမှာလည်းမဲအသာရနေပါဗျ။သမ္မတထရမ့်ကတော့မြောက်ကာရိုလိုင်းနားနဲ့အလာစကာပြည်နယ်တွေမှာအသာရနေတာပါ။ဒီသမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုဆက်ပြီးရေးတွက်နေချိန်မှာပဲရဲတပ်ဖွဲ့နဲ့ဖက်ဒရယ်အစိုးရဥပဒေစိုးမိုးရေးတာဝန်ရှိသူတွေစီကနေနိုင်ငံတော်ဝန်ကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကလုံခြုံရေးအကူအညီတောင်းခံတာတွေပို့တိုးလာပါဗျ။ဝစ်ဆုံပြည့်ရဲတပ်ဖွဲ့ဝင်တွေတန်းစီရက်ပြီးလုံခြုံရေးပေးထားတဲ့မြင်ကွင်းဟာဖီလာဒယ်ဖီးယားမြို့ကနေဖီနစ်မြို့အထိပုံမှန်လူတွေ့နေရတဲ့မြင်ကွင်းဖြစ်လာပါတယ်။အစိုးရစာအုပ်တွေနဲ့တခြားနေရာဌာနတွေမှာမဲရေတွက်နေကြတဲ့ရွေးကောက်ပွဲလူသားတွေနဲ့အောင်ပွဲခံသူတွေစန္ဒပြသူတွေကြားမှာရဲတပ်ဖွဲ့ဝင်တွေကကြားဝင်ချပြီးလုံခြုံရေးပေးနေကြတာပါ။အခုချိန်ထိကတော့အဲ့ဒီလူစုလူဝေးတွေဟာကျဲလောင်ဆူညံနေပေမဲ့အများအပြားတော့အေးအေးချမ်းချမ်းရှိနေပါသေးတယ်။ဒါပေမဲ့လေဘယ်သူအနိုင်ရတယ်ဆိုတာသိရဖို့အနီးကပ်လာနေတာနဲ့အမျှတင်းမာမှုကြီးတိုးလာနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးနေပါတယ်။ဂျာတာပရိညာကနေတောက်ချာနေမနက်ပိုင်းကအခုအချိန်ပိုင်းတုန်းကပဲအရီဇိုနာပြည်နယ်ဖီနစ်မြို့မာရီကိုပါခရိုင်ရွေးကောက်ပွဲဌာနအပြင်ဘက်မှာသမ္မတထရမ့်ကိုထောက်ခံသူတွေနဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုက်ဒန်ကိုထောက်ခံသူတွေကြားခဏတာရုံးဝင်းဆန့်ကပ်ဖြစ်ခဲ့ပါသေးတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာတော့မဲရေတွက်နေတဲ့ခမ်းမအပြင်ဘက်မှာတနတ်တူယူလာတဲ့ဗာဂျီးနီးယားပြည်နယ်ကလူနှစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အင်ပြီတော်အရာရှိချုပ်မာ့ခ်မီဒေါ့စ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပါတယ်။မစ္စတာမီဒေါ့စ်ဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်ဆိုတာကိုအစိုးရဖွဲ့အကြီးတန်းတာဝန်ရှိသူ2ဦးကအတိအပြည့်ပြောဆိုထားတာပါ။ယူကော့ဘွဲမတိုင်ခင်သမ္မတထရမ့်ရဲ့မဲဆွယ်စီရင်ရေးခီးစဉ်တွေမှာမစ္စတာမီဒေါ့စ်ဒေါက်ရှော့အတူလိုက်ပါခဲ့ပါတယ်။လူမျိုးဝဲမှာသူ့ကိုနောက်ဆုံးတွေ့ခဲ့ရတာကတော့ဒီကရေဘိုဒူနီမနက်ပိုင်းကအင်ဖြူတော်ကနေသမ္မတထရမ့်မိန့်ခွန်းပြောချင်းဖြစ်ပါတယ်။အဲဒီချိန်ကမစ္စတာမီဒေါ့စ်နှာခေါင်းစည်းတက်ထားတာကိုမတွေ့ခဲ့ရပါဘူး။မြန်မာနိုင်ငံတော်ကမနက်ပြန်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မှာပါတီဇွန်ဒီမိုကရေစီထူထူရေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာဖြစ်ပါတယ်။လူဦးရေ54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်း38တန်းရှိပြီးဒီထဲကဘယ်လောက်အစီအတွက်မဲသွားပေးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီရေးကောက်ပွဲကိုပြည်တွင်းပြည်ပကစောင့်ကြည့်လည်လာနေကြပြီးအဲ့ဒီအထဲကရန်ကုန်အခြေစိုက်စောင့်ကြည့်ကြတာသူဒူဖြစ်တဲ့ Richard Horsey က
These are really significant elections for Myanmar because these are only the second elections that will have been held under a democratic
ဒီရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်တကယ်ကိုအရေးကြီးပါတယ်အကြောင်းကတော့ဒီမိုကရေစီနှိကျတက်လာတဲ့အစိုးရတစ်ခုလက်ထက်မှာကျင်းပတဲ့ဒုတိယအကြိမ်မဲ့ရှိသေးတဲ့ရွေးကောက်ပွဲတွေဖြစ်တာကြောင့်ပါပဲဒါကြောင့်မြန်မာနိုင်ငံမှာရွေးကောက်ပွဲနည်းအရဒီမိုကရေစီခိုင်မာစေဖို့ဒုတိယအကြော့ကြိုးပမ်းချက်ဖြစ်တဲ့အတွက်သိက္ခာအရေးကြီးပါတယ်လို့ပြောပါတယ်။ COVID-19 ရောဂါပြန့်နှံ့ကူးစက်စစ်ကာလမှာရွေးကောက်ပွဲတွေကိုကျင်းပတာကြောင့်ရောဂါပိုးကူးစက်မှုမရှိစေရေးတူးနဲ့တူလူချင်းခပ်ခွာခွာနေဖို့အပါအဝင်ဘေးကင်းစေရေးလိုက်နာရမယ့်စည်းကမ်းတွေကိုချမှတ်ထားပါတယ်။ဖ ဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်ချက်ကြောင့်မဲပေးသူနည်းနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ထားပါတယ်။နိုင်ငံတော်ဝန်မဲယုံတွေကိုမနေ့6နာရီကနေညနေ4နာရီထိဖွင့်မှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ပုံတွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုတာတွေလည်းရှိထားပြီးဒီထဲမှာတက်မတော်လဲပါဝင်ပါတယ်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။မေဂန်ပြည်အောင်စုမှာမနေ့တောက်ကြနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ13,000ရှိခဲ့ပြီးတော့နေ့စဉ်ကူးစက်မှုနှုန်းမှာ300ကျော်တာဟာ300,000ရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေဟာအမေရိကန်နိုင်ငံတဝန်းကဒေသအလုံးမှာဖြစ်နေပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေဟာလည်းတိုးလာနေပါတယ်။မေဂန်မှာဗိုင်းရပ်စ်ကြောင့်ဆေးရုံတက်ရတာတွေတိတိကျကျများလာနေပြီးအမေရိကန်လေပိုင်းပြည်နယ်တွေနဲ့တောင်ပိုင်းကပြည်နယ်တွေကဆေးရုံတွေမှာတော့လူနာသစ်တွေအတွက်ထားစရာနေရာတွေကိုအမြန်ဆောင်ရွက်နေရပါတယ်။အထူးသဖြင့်လေပိုင်းကပြည်နယ်တွေမှာရောဂါကူးစက်မှုတွေတိုးလာနေပြီးတော့ Illinois, Indiana, Iowa, Minnesota, မြောက်ဒကိုတာ, Nebraska, Oklahoma ပြည်နယ်တွေမှာကူးစက်မှုတွေလည်းစံချိန်တင်ခဲ့ပါတယ်။အမေရိကန်မှာပြီးခဲ့တဲ့ September လကူးစက်မှုတွေမြင့်တက်လာခြင်းကစပြီးတော့ Main ပြည်နယ်ပါဝင်တချို့ပြည်နယ်တွေကကန့်သတ်မှုတွေကိုဒစိတပိုင်းချမှတ်လာနေပြီးတော့လူတွေကိုလည်းအပြင်ထွက်တဲ့အခါမှာနှာခေါင်းစည်းတွေမဖြစ်မနေတက်ကြဖို့အမိန့်ထုတ်ထားပါတယ်။ Colorado ပြည်နယ် Denver မြို့မှာတော့ virus ကူးစက်မှုတွေရှော့ချနိုင်ဖို့အတွက်ဒေသခံတွေအနေနဲ့ည10နာရီကနေမနက်9နာရီတွင်အပြင်မထွက်ပဲအိမ်ထဲမှာနေကြဖို့တိုက်တွန်းထားပါတယ်။ကမ္ဘာတစ်ဝန်းမှာတော့ coronavirus ကူးစက်ခံသူစုစုပေါင်း 49.3 သန်းကျော်ရှိပြီးတော့ American မှာတော့ virus ကူးစက်သူဦးရေ 6.8 သန်းနဲ့သေဆုံးသူအသိ36,000ကျော်ရှိပြီးကောမဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ။ဥရောပနိုင်ငံတွေဘက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေပြီးတော့မနေ့တောက်ကြနေ့ကတော့ပြင်သစ်အီတလီနဲ့ရုရှားနိုင်ငံတွေမှာနေ့စဉ်ကူးစက်မှုနှုန်းတွေစံချိန်တင်ခဲ့ပါတယ်။ပြင်သစ်နိုင်ငံမှာကြာသပတေးနေ့ကကူးစက်သူ98,000နဲ့နေ့စဉ်ကူးစက်မှုနှုန်းအများဆုံးစံချိန်တင်ခဲ့ပြီးတဲ့နောက်မနေ့ကတော့ကူးစက်သူ6,486 ရောင်းနဲ့နေ့စဉ်ကူးစက်မှုနှုန်းမှာထပ်ပြီးတော့စံချိန်တင်ခဲ့ပါတယ်။ဒါပြင်သေဆုံးသူလည်းနောက်ထပ်828ရောင်းရှိခဲ့ပါတယ်။အီတလီမှာတော့မနေ့ကကူးစက်သူ38,109ရောင်းနဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်ခဲ့ပြီးတော့ရုရှားနိုင်ငံမှာလည်းကူးစက်သူ9,582ရောင်းနဲ့အများဆုံးစံချိန်တင်ခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ဗြိတိန်ကဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်ဗြိတိန်နိုင်ငံကခြေတော်ရင်းတွေကစပြီးရင်းမလေးပါကြလူတွေကိုပြင်မထွက်ပဲအိမ်ထဲမှာနေကြဖို့ကန့်သတ်လိုက်သလိုဂရိနိုင်ငံကလည်းဒီနေ့ကစပြီးတော့သတင်းပတ်3ပတ်အပြင်မထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဒါ့အပြင်ဒန်မတ်နိုင်ငံကသားမွေးထုတ်တဲ့နေရာနှစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒန်မတ်နိုင်ငံကနေဗြိတိန်နိုင်ငံကိုလာမဲ့သူတွေအနေနဲ့14ရက်ကြာတည်ဆံခွင့်နေရာမှာဖြစ်တဲ့ဆိုပြီးတော့ကန့်သတ်လိုက်ပါတယ်။ဒန်မတ်နိုင်ငံကသားမွေးထုတ်တဲ့မင်းအကောင်လေးတွေမှာသတိပြောင်းနေတဲ့ကိုရိုနာဗိုင်းရပ်စ်ပုံစံမျိုးတွေတွေ့ရပြီးတဲ့နောက်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့မင်းကောင်ရီ15သန်းကျော်ကိုလည်းတုံ့တင်သွားမှာဖြစ်တယ်လို့ဒန်မတ်နိုင်ငံကကြေညာပါတယ်။အဲဒီသားမွေးထုတ်တဲ့မြောက်ပိုင်းဒေသကလူ3,000ခွဲကျော်ကိုလည်းအိမ်ထဲကနေအပြင်မထွက်ကြဖို့ကိုအနာပိုင်ကအမိန့်ထုတ်လိုက်ပါတယ်ခင်ဗျာ။ငွေ3,356ရောင်းရှိခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်သန်းကျော်သွားခဲ့ပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံဟာအမေရိကန်နိုင်ငံပါတယ်။ဒီနေ့မှာဗိုင်းရပ်စ်ကြောင့်တည်ဆောက်တဲ့စုစုပေါင်းတည်ဆုံးသူ1,952ဦးကနေ့စဉ်ကူးစက်မှုတွေ3,000လောက်နီးဖြစ်ခဲ့ပြီးတော့ကူးစက်လုံးလုံးကြာဆင်းလာနေတာပါ။ဒီမှာသူ33ယောက်ရှိခဲ့ပြီးတော့အလုံးဟာပြည်ပကနေကူးစက်လာဖြစ်ကြတာပေါ့လေ။ခြေတော်အာရှဘက်ကအင်ဒိုနီးရှားနိုင်ငံရဲ့သူဟာ4,260ယောက်ပေါင်းပစုတိတ်တော့ကျော်သွားဖြစ်တယ်လို့အင်ဒိုနီးရှားအနာပိုင်တွေကပြောပါရယ်။ဒါပြင်နောက်ထပ်သေဆုံးသူ98ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဦးရေဟာလည်း14,540ရှိသွားဖြစ်ပါရယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်မှုတွေပြကြောင်းအခုဆိုရင်ဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုမရှိတာဟာရှင်းရသက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ပြည်နယ်ဝန်ကြီးချုပ်အနေနဲ့မနက်ဖြန်ကစပြီးတော့ကန့်သတ်မှုတွေဖြေလျှော့လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒီထဲမှာဒေသခံတွေအနေနဲ့မိမိရဲ့နေအိမ်ကနေ15မိုင်ထက်ကျော်ပြီးမသွားဖို့ကန့်သတ်ထားတာကိုရုံသိမ်းပြီးတော့ပြည်နယ်တစ်ခုလုံးကိုလွတ်လပ်စွာသွားဖို့ပြန်ပြီးတော့ခွင့်ပြုလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ။Caribbean ပင်လယ်ပြင်ထဲမှာဖြစ်နေတဲ့ Eta အပူပိုင်းမုန်တိုင်းဟာအခုခါမှာ Bahama ကျွန်း ကေမန်ကျွန်းစုတွေနဲ့ဖလော်ရီဒါပြည်နယ်ဘက်ကိုဥတီ၍ရှားလာနေတာနဲ့အမျှဖြည်းဖြည်းချင်းအားကောင်းလာနေတယ်လို့အမေရိကန်မိုးလေဝသဌာနကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။ကေမန်ကျွန်းစုတွေဘာမာကျွန်းအနောက်မြောက်ပိုင်းနဲ့ကျူဘာနိုင်ငံကတချို့ခရိုင်တွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့အမေရိကန်မျိုးသားဟာရီကိန်းဌာနကပြောပါတယ်။ဒါပြင်ဖလော်ရီဒါပြည်နယ်ရှေ့ဘက်ကန်ယူရန်ကစပက်ရှယ်မုန်တိုင်းသတိပေးချက်ထုတ်ပြန်ထားတဲ့နေရာတွေကတော့လာမယ့်30ဒေါ်လာနိုင်ပြီးတော့ဆောင်ကြည့်ရမယ့်နေရာတွေကတော့လာမယ့်၄ဆပါတယ်။အီတန်အပူပိုင်းမုန်တိုင်းဟာပြီးခဲ့တဲ့ငွေနေကိုရောက်တဲ့အမှန်ကြောင့်ရေကြီးတာတွေမြေပြိုတာတွေဖြစ်ခဲ့ပြီးတော့လူတရာထက်မနည်းတဲ့အဆုံးခဲ့ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုအစားပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ
်။ VOA American တရက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲမတော်မှာ American Congress လွတ်တော်မှာအင်အားချိန်ခွင်ရှာဘယ်ဘက်ကိုအသာစီးရသွားမလဲဆိုတာကိုသိရဖို့ကအကျိတ်နယ်ပြိုင်နေရတဲ့အထက်လွတ်တော်အမတ်နေရာ3-4ခုအပေါ်မှာမူတည်နေပြီဖြစ်ပါတယ်။တိတိကျကျအဖြစ်သိရဖို့ကတော့ရှေ့နေတဲ့အထိရောက်သွားနိုင်တဲ့အကြောင်း Catherine Jimson တင်ပြပို့ထားပါတယ်။ American Senate အထက်လွတ်တော်ကိုဘယ်ပါတီကထိန်းချုပ်မလဲဆိုတာကို Georgia ပြည်နယ်ကဆုံးဖြတ်ပေးသွားနိုင်ခြင်းရှိပါတယ
်။ It's not just that you're a crook senator.
လက်ရှိ Senator David Perdue နဲ့ Democrat ပြိုင်ဘက် John Ossoff တို့အကြားမဲကွာချမှုကမယုံနိုင်လောက်အောင်နေပါလို့နေတာပါ။ဒီရွေးကောက်ပွဲမတိုင်ခင်ကအထက်လွတ်တော်မှာ Republican အမှတ် 53 ရောင်းနဲ့ Democrat အမှတ်ကတော့ 48 ရောင်းရှိပါတယ်။ Senate ကိုထိန်းချုပ်နိုင်ဖို့အရေး Democrat တွေအနေနဲ့ Joe Biden သမ္မတဖြစ်လာရင်အမှတ် 3 နေရာပိုရဖို့လိုအပ်မှာဖြစ်တယ်လို့ Donald Trump ပြန်ရွေးခံရရင်တော့အမှတ် 4 နေရာလိုအပ်မှာဖြစ်ပါတယ်။ Duke တက္ကသိုလ်က John Aldrich က
If Biden is elected,He is known as someone who
Biden ကနှစ်ဖက်ပါတီအကြအလုပ်လုပ်နိုင်သူလို့ကြော်ကြားသူဖြစ်ပါတယ်။သူရွေးခံရရင်လွတ်တော်မှာဒီမိုကရက်တွေအားနည်းနေရင်သူတို့ကအလုပ်ဖြစ်နိုင်တဲ့မဟာမိတ်တွေရှာကြမှာဖြစ်ပါတယ်။ဒီမိုကရက်သမ္မတအုပ်ချုပ်ရေးမှာနှစ်ဖက်ပါတီပူးပေါင်းသဘောတူနိုင်တဲ့အခြေအနေမျိုးပါ
။အခုဒီချိန်ကျင်းပတဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်တွေပြည်내တစ်ခုမှာအနိုင်ရရှိခဲ့ပါတယ်။ Arizona ပြည်내မှာ Republican Martha McSally ကိုဒီမိုကရက် Mark Kelly ကအနိုင်ယူခဲ့တယ်လို့ Colorado ပြည်내မှာလည်းပြည်내အုပ်ချုပ်ရေးမှူးဟောင်း John Hagel လို့ပါအနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့ Republican တွေကလည်း Alabama ပြည်내မှာတနေရာအနိုင်ရတယ်လို့အကြိမ်နဲ့ရှင်ပြန်ရတဲ့နေရာတွေကိုလည်းဆက်ပြီးထိန်းချုပ်ထားနိုင်ခဲ့ပါတယ်။Iowa, Maine နဲ့ South Carolina ပြည်နယ်တွေမှာဖြစ်ပါတယ်။ South Carolina ပြည်နယ်မှာတော့ Democrat Trump ရဲ့ရောင်ရင်ကြီး Lindsey Graham ကရမွေတတ်တလဲရှာထားနိုင်တဲ့ Democrat ပြိုင်ဘက်ကိုအနိုင်ရခဲ့တာဖြစ်ပါတယ
်။ People like what I'm doing and I'm going to keep doing it.
Trump နဲ့ Joe Biden ဘယ်သူပဲ Democrat ဖြစ်လာလားအထက်လွှတ်တော်ကိုထိန်းနိုင်မထိန်းနိုင်ဆိုတဲ့အချက်ကလာမယ့်နှစ်နှစ်မှာဘယ်အလုပ်ကိုဘယ်လောက်ထိဖြစ်ဖြစ်မြောက်မြောက်လုပ်နိုင်မလဲဆိုတဲ့အချက်ကိုအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်။ Democrat တွေကအောက်လွှတ်တော်မှာလည်းအမတ်နေရာတွေထပ်ဆောင်းအနိုင်ရအောင်မယ်လို့မျှော်လင့်ထားခဲ့ကြတာပါ။ဒါပေမဲ့အောက်လွှတ်တော်က Democrat အမတ်တွေထိနှိုင်းမပေါက်ခဲ့ကြပါဘူး။လူများစုပါတီဖြစ်တော့ဆက်လက်ရပ်တည်နေပါသေးတယ
်။ It really hinges on who wins the presidency.
ဘယ်သူသမ္မတဖြစ်မလဲဆိုတဲ့အပေါ်မှာသိကိုမူတည်နေပါပြီ။သမ္မတ Trump နဲ့ Nancy Pelosi တို့နနေချင်းတောင်မဆိုင်နိုင်တာတစ်နှစ်လောက်ရှိနေပါပြီ။တယောက်နဲ့တယောက်သဘောမတွေ့ကြပါဘူး။ဒါကြောင့်သမ္မတ Trump အနေနဲ့ Congress ကနေဥပဒေဖြုတ်နိုင်ဖို့အတွက်အတော်လေးကိုခင်းရင်းပါလိမ့်မယ
်။ Through the Congress.
ထန်တော်ကဂျန်နေနေရာတွေမှာဘယ်သူအမတ်ဖြစ်လာမလဲဆိုတာနောက်ဆုံးသိရဖို့ကဇန်နဝါရီလအထိတာရှည်သွားနိုင်ပါတယ်။Georgia ပြည်နယ်ကနောက်ထပ်အမတ်တနေရာအတွက်ရှင်ပြိုင်နေတဲ့ Republican ထက်လွတ်တော်မှ Kelly Loeffler နဲ့စိတ်ခေါ်သူ Democrat Raphael Warnock တို့တွေလည်းလုံလောက်တဲ့ထောက်ခံမဲ့အရာနှောင်းမပြည့်မီတာကြောင့်နောက်တစ်ကြော်ရွေးကောက်ပွဲပြတ်စင်တွဲဖို့ရှိနေတာကြောင့်ပါခင်ဗျကျွန်တော်ရပ်တော်ပါ
အမေရိကန်ပြည်ထောင်စုမှာတော့ခရစ်ယာန်မွတ်စလင်ဗုဒ္ဓဘာသာဂျူးနဲ့တခြားဘာသာဝင်တချို့ဟာရွေးကောက်ပွဲပြီးတဲ့နောက်ညွှန်မြို့မှာစုဝေးခဲ့ကြပြီးတော့ဝတ်ပြုဆုတောင်းတာတည်သူချင်းတည်ဆိုတာတွေလုပ်ပြီးတော့အားလုံးတစုတစည်းတည်းရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအနိုင်ရှုံးအတွက်ရည်ကြီးတဲ့ပြည်내တချို့မှာမဲတွေကိုရေးတွက်နေကြမှာပဲညွှန်မြို့မှာအခုလိုဘာသာပေါင်းစုံစုဝေးပွဲကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ ဖီယူဇင်းတော့မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကကြောပြပေးမှာဖြစ်ပါတယ်ဗျာ။ဘာသာပေါင်းစုံစူဝေးဘွဲကိုတော့ညုတ်မြို့မှာဂျာတာရီနေကလုတ်ခဲ့ကြတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့ကြားဘသူအနိုင်ရတယ်ဆိုတဲ့အဖြေမသိရခင်မှာကျင်းပခဲ့ကြတာလည်းဖြစ်ပါတယ်။မေရိုကလီချီဖျားကြောင်းကတိတ်ခါတော်ရတင်းဦးဆီယာမဂျက်ကီလူးဝစ်ကတော့
The common calling to love neighbor as self is in every
ဘာသာတိုင်းဘာသာတိုင်းမှာတူညီတဲ့အချက်ကကိုကိုကိုချစ်တယ်လို့ကိုပတ်ဝန်းကျင်ကိုလည်းမေတ္တာထားနိုင်မှုပါဒီအချက်ကပဲကျမကိုမျှော်လင့်ချက်တွေပေးစွမ်းပြီးနောက်ဆုံးမှာတော့လူတွေအားလုံးလို့ထားပြီးတယောက်နဲ့တယောက်ကူညီဖေးမှသွားကြမှာပါ
ကယောဂကူးစက်မှုတွေလူမျိုးရေးမညီမျှမှုတွေကြောင့်ဖြစ်လာတဲ့ဆန္ဒပြပွဲတွေနဲ့သမရရွေးကောက်ပွဲကြောင့်တစ်ဖက်နဲ့တစ်ဖက်ဆွံ့ရောက်ခဲ့တဲ့သဘောကွဲလွဲမှုတွေလာပေါင်းများစွာဖြစ်ခဲ့ပြီးတဲ့နောက်တယောက်နဲ့တယောက်ကြားမှာချစ်ချင်းမေတ္တာထားတယ်ဆိုတာပြသနိုင်ဖို့ကအရင်ထက်ပိုအရေးကြီးတယ်လို့ Jackie Lewis ကပြောပါတယ
် We know who we are. We know that we are a love army.
ကျမတို့ဘသူဆိုတာကျမတို့သိတယ်ကျမတို့ဟာမေတ္တာတော်တက်ဆိုတာလည်းကျမတို့သိတယ်ပြီးတော့ကျမတို့ဟာတွန်းလှန်သူတွေအတိုက်ခံတွေပါမင်းဆိုမင်းညစ်ကိုတွန်းလှန်သူတွေဖြစ်ပြီးမေတ္တာတရားကိုရှေ့ရှုသူတွေပ
ါဒီဘာသာပေါင်းစုံစုဝေးပွဲဖြစ်မြောက်အောင်စီစဉ်ခဲ့တဲ့သူတွေကတယောက်ဖြစ်တဲ့ Left Show ဂျူးဘာသာရေးဖွဲ့တည်ထောင်သူ Naomi Less ကလည်းအခုလိုပြောပါတယ်
We wanted to really create a net.No matter what the result.
ရလကဘလို့ပဲထွက်လာပါစေ။ဘာသာတရားမျိုးမျိုးကိုကိုးကွယ်ကြသူတွေဒီမှာစုဝေးရောက်ရှိလာကြပြီးတသားတည်းရှိနေတယ်ဆိုတာကိုပြချင်တာပါ
။ဆုံးမှာတော့ဒီညီအောင်မျိုးကဘာသာပေါင်းစုံစုဝေးဘက်ကိုတက်ရောက်လာကြတဲ့သူတွေဟာလူသားစင်ညာနေပေါ်မှာငြိမ်းချမ်းရေးလွတ်လပ်ရေးတာဝန်ညီမျှဖြစ်ရေးနဲ့ချစ်ချင်းမေတ္တာထားရှိရေးစတာတွေကိုရေးပြီးတော့တယောက်နဲ့တယောက်မေတ္တာထားကြဖို့ကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဆရာရှင်များရှင်ကျမကဆုမမမနေ့ကနိုဝင်ဘာလ10ရက်နေ့မှာတော့မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးနိုင်ငံတဝန်းကျင်းပတော့မှာဖြစ်ပါတယ်။ဒီတော့မနေ့ပြန်ကျင်းပမယ့်ရွေးကောက်ပွဲအတွက်ရွေးကောက်ပွဲစောင့်ကြည့်သူတွေကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေစေနာဝန်ထမ်းတွေမဲဆန္ဒရှင်ပြည်သူတွေဘက်ကဘာတွေချုပ်တင်ပြင်ဆင်ထားတင်ပါတယ်လဲဘလို့ချက်တွေကိုအဓိကထားစောင့်ကြည့်လေ့လာကြမှာလဲဆိုတာကိုစူးစီးတင်ပြပေးချင်ပါတယ်မနေ့ပြန်တင်းဝင်နေတဲ့နိုမာလာ၈ရက်နေ့မှာတော့မြန်မာနိုင်ငံမှာအစိုးရအုပ်ချုပ်သူလွှတ်တော်အပြောင်းလဲအတွက်ဆန္ဒမဲပေးခွင့်ရှိတဲ့အသက်၁၈နှစ်နဲ့အထက်နိုင်ငံသူနိုင်ငံသားတွေဟာမိမိတို့ကြိုက်နှစ်သက်တဲ့ပါတီနဲ့လွှတ်တော်အသီးသီးကကိုယ်စားလှယ်လောင်းတွေကိုမဲပေးရွေးချယ်ကြမယ်၂၀၂၀ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပတော်မှာပါတိုင်းရင်းဒေသတွေအပါအဝင်နိုင်ငံတဝန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေကျင်းပခွင့်ပြုထားတဲ့မဲဆန္ဒနယ်ကမဲယုံနေမှာမနက်6နာရီကနေစလို့မဲယုံဖွင့်လှစ်မှာဖြစ်ပြီးညနေ4နာရီထိမဲဆန္ဒရှင်ပြည်သူတွေလာရောက်မဲပေးခွင့်ရှိပါတယ်ဒီနေ့ရွေးကောက်ပွဲရဲ့ထူးခြားချက်ကတော့ကမ္ဘာကယောဂါကိုဗစ် -19 ဖြစ်ပွားနေချိန်မှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကူးစက်မြန်ယောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီမဲပေးကြပါလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတိပေးကြေညာထားတာပါမနေ့ပြန်ရွေးကောက်ပွဲကျင်းပမယ့်အချိန်မှာတော့ကချင်ပြည်နယ်ပြည်သူ့ပါတီဝိုင်းမော်မျိုးနွယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းကိုလွန်းဆောင်ကမဲယုံတွေကိုသူကိုယ်တိုင်တွားရောက်လေ့လာစောင့်ကြည့်မယ်လို့ဆိုပါတယ
်မနေ့ပြန်ကတော့ပထမဦးဆုံးအနေနဲ့ကတော့ကျွန်တော်တို့ live ကြည့်ရှုစစ်ဆေးတဲ့ဟာဒီ observation လုပ်တဲ့ဟာကကျွန်တော်တို့ပြင်ဆင်ထားတယ်ဒီအဓိကအနေနဲ့ကတော့ဒီမဲယုံမှာရှိတဲ့အဓိကစနစ်တွေပေါ့နော်ကျွန်တော်တို့ဘယ်ပုံဘယ်နည်းတွေဖြစ်နေတယ်လဲပြီးရင်ကျွန်တော်တို့ကဒီမင်းစင်းတွေကဘယ်လောက်ထိခိုင်မာတိကျမှုရှိတယ်လဲပြီးရင်မင်းစင်းလက်မှတ်တွေအခုတချို့မင်းမှာဆိုရင်ဒီရွေးကောက်ပွဲကော်မရှင်ဒီရဲ့လက်မှတ်မပါတစိတ်တုံးတွေမပါတဲ့ဟာတွေကျွန်တော်တို့ရှိနေတဲ့ဟာတွေကျွန်တော်ဆိုတော့ဒီရွေးကောက်ပွဲမဲပေးတဲ့အချိန်မှာဒီမိဘပြည်သူတွေဘယ်လောက်ထိဒီ fair and fair လွတ်လပ်ပြီးမှတရားမျှတတဲ့ရွေးကောက်ပွဲဘလောက်ထိဖြစ်တယ်လဲပြီးရင်ဒီဘလောက်ထိတို့ free consent လို့ပြောတယ်တို့ရဲ့သဘောဆန္ဒနဲ့အညီမဲထည့်နိုင်တယ်လား maybe တဲ့စနစ်တွေကတော့တကယ်လက်ခံနိုင်ဖွယ်ရှိသလား PNB ပါတီကဘယ်လိုမျိုးမတမာမှုတွေလုပ်တယ်လဲဆိုတဲ့ဟာကိုအဓိကစောင့်ကြည့်သွားမှာဖြစ်ပါတယ်ဆရာ
မနေ့ကတိုင်းတိုင်းလုံးတိုင်းတာနဲ့ရွေးကောက်ပွဲကိုအထူးလေးလားစောင့်ကြည့်ဖို့အတွက်မန္တလေးတိုင်းတွင်းကလူငယ်အများစုပါဝင်တဲ့ကနောင် Institute အနေနဲ့လည်းတင်ဆက်နေပါတယ်အဓိကကတော့တက်မတော်မဲယုံတွေကိုစောင့်ကြည့်ပြီးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုနဲ့မဲမတမာမှုတွေကိုအချိန်နဲ့တပြေးညီထုတ်ပြန်သွားဖို့ပြင်ဆင်ထားပါတယ်လို့ကနောင် Institute ရဲ့ Director ကိုတန်းမြတ်စုက VOA ကိုပြောပြပါတယ်
ဆောင်ကြီးမဲ့ပုံစံကတော့ကျွန်တော်တို့ကမန္တလေးတိုင်း28မြို့နယ်ကျွန်တော်ဆောင်ကြီးလေးလာဖို့ပြင်ဆင်ထားရတယ်။အဲ့တော့ဘာလို့အထူးလေးပေးဆောင်ကြီးလဲဆိုတော့တမန်တော်မဲယုံနေပေါ့နော်။အဲ့ဟာဒီကိုကျွန်တော်တို့ဆောင်ကြီးရပါမယ်ပေါ့နော်။ဒါအထူးလေးပေးလုပ်မယ်ဟာတမန်တော်။ပြီးရင်တော့ဒီလောက်ပဲမတမာမှုလို့ဟာမျိုးတွေကိုဒီလောက်ပဲအငင်းပွားမှုတွေကိုအဓိကအလေးပေးဆောင်ကြီးတာမျိုးရှိမယ်။ပြီးရင်တော့လူငယ်ပါဝင်မှုကိုအဓိကအလေးပေးဆောင်ကြီးတာမျိုးရှိမယ်ပေါ့။အဲ့ဒီမှာမှကျွန်တော်တို့ကဒီလောက်ပဲမှဆောင်ကြီးလေးလာပေါ့ဘလောက်ထိခွင့်ပြုလဲမပြုလဲ။အလုံးလို့ရအောင်တည်သွင်းပြီးတော့စောင့်ကြည့်ရမယ်ရှိပဲဟုတ်တယ်ဗျာ
မနေ့ပြန်ရွေးကောက်ပွဲကျင်းပတဲ့အချိန်မှလည်းအထက်ဗမာပြည်ကဆက်ဆံမတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာစောင့်ကြည့်လေ့လာမယ့်အဖွဲ့တွေခွဲပြီးတော့မဲယုံတွေကိုတွားရောက်လေ့လာကြဖို့ပြင်ဆင်ထားတဲ့အခြေအနေကိုတော့အထက်ဗမာပြည်ဆက်ဆံမများတမကရဲ့ဥက္ကဋ္ဌဦးတူတာကပြောပြပါဗယ
်ဆက်ဆံမတွေစောင့်ကြည့်မယ်ကြည့်မဲ့အခါမှာကျွန်တော်တို့ကဥပဒေနဲ့အညီပေါ့နော်အခုရွေးကောက်ပွဲဆိုင်လွတ်လပ်ပြီးတကယ်လွတ်လွတ်လပ်လပ်မဲပြီးကိုင်းညာအောင်လို့ကျွန်တော်တို့ပြီးတော့အနောက်ဆက်ကင်းကင်းနဲ့ပေါ့နော်ကိုကိုယုံကြည်ရဟုတ်လွတ်လပ်စွာမဲပေးနိုင်ဘူးလို့ကျွန်တော်တို့ကလေးလာစောင့်ကြည့်လို့မှာပါခင်ဗျအဲ့ပေါ်မှာဘယ်အရာအားနဲ့ချက်အားတချက်ဒီကိုကျွန်တော်တို့ကယူကောက်ပွဲမှာရှစ်ခဲ့တဲ့ဟာလေးဖြစ်စင်ဒီအကုန်လုံးပေါ့နော်ပြန်ပြီးခြုံငုံသုံးသက်ပြီးတော့မှကျွန်တော်တို့တက်တူဆရာမြတ်သမဂ္ဂကနေပြီးတော့အစီအခံစာတင်ပြမှာပါခင်ဗျဟုတ်ကဲ့
မနက်ပြန်ယူကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေအနေနဲ့ကတော့ရက်ွက်ကြေးရွာမြို့နယ်ယူကောက်ပွဲကော်မရှင်ကနေထုတ်ပေးထားတဲ့မဲယုံအမှတ်မဲစင်းရင်နံပါတ်နဲ့မိမိတို့ရဲ့နာမည်မှတ်ပုံတင်ပါတဲ့မဲဆန္ဒရှင်တပ်သေးခန့်ကပြားကိုကိုင်ဆောင်လာရမှာဖြစ်ပြီးကိုဗစ်ရောဂါမကူးဆက်စေရေးကျန်းမာရေးလမ်းညွှန်ချက်စည်းကမ်းချက်တွေကိုလိုက်နာကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနကအထူးသတိပေးနေပါတယ်။မနေ့ပြန်မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9800ကျော်ပါဝင်ရှင်ပြိုင်ကြမှာပါ။တနင်္ဂနွေလောက်အတိုင်းတာနဲ့မဲယုံပေါင်း4100ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်းက4100တာဝန်ယူမှာဖြစ်ပြီးမဲလာပေးမဲ့သူတွေကတော့38တန်းကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မစုမမ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ကင်ဆာယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းဆီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာ၊ကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်နီယယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်။ဒီခိုင်ပြင်းနဲ့ရံပြဲမြို့နယ်ထဲဖမ်းဆီးခံရတဲ့ဆိုတဲ့ရေလုတ်သား90ကျော်နဲ့အများစုပြန်လွတ်လာပြီမဲ့အေလက်နက်ကန်ဖွဲ့နဲ့ပတ်သက်တယ်လို့မသိင်္ဂါမှုနဲ့ဖမ်းဆီးခံရမှာစိုးရင်ပြီးဒေသခံတွေသိမ်းရှောင်နေကြရတဲ့အကြောင်းသတင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါဒီခိုင်ပြင်းနဲ့ရံပြဲမြို့နယ်ထဲကရေလုတ်သား90ကျော်ဟာ9ရက်တာထိန်းသိမ်းခံရပြီးဒီမနေ့မှဒီအထက်ကအများစုပြန်လွတ်လာပြီမဲ့၃ဦးကိုတော့ဆက်လက်ထိန်းသိမ်းထားတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ် Yambian Yunia Pine, Kalabong Jun, Jun Dong Pai Sigma, Pansan Yale, Yellow Garden, Mida Su Windy, Lula De Jiang, Sanem Yu Kan Duga Kulu Piovare. နွေဘာလနှစ်ရက်နေ့ကတည်းကကျွန်းတောင်ပိုက်စိတ်မှာရေလုံသားတွေနဲ့မိသားစုဝင်60ကျော်ထိန်းသိမ်းခံရတာဖြစ်ပြီးဒီကနေ့မှပြန်လှုပ်ပေးတာလို့ဆိုပါတယ်။တန်တရာနဲ့ထိန်းသိမ်းခံထားရဆဲစနေမျိုးခံ၃ဦးကတော့ဆက်လက်စစ်ဆေးစရာရှိတဲ့ဆိုပြီးကြောက်ဖြူရေစကန်းကိုလွှဲပြောင်းပေးလိုက်ပြီလို့အဆိုပါမျိုးခံကဆိုပါတယ်။ရံပြဲမျိုးနဲ့ပိုင်ကျွန်းတောင်ပိုက်စိတ်တငါရွာမှာကြောက်ဖြူမျ
ကိစ္စကပြန်လာတာပြီဗျာဒီနေ့ပဲလွတ်လာတာဒီလိုတွေ၃ယောက်ပဲကြံခဲ့တယ်တဲ့
ဒီကနေ့မနေ့ဖက်ရံပြဲမြို့နယ်ကလပုံးကျေးရွာအုပ်စုဘက်မှာဖမ်းဆီးမှုတွေရှိနေတယ်လို့လည်းဒီနယ်ထုတ်တော်ကိုယ်စားလှယ်ဥကျော်လွင်ကဆက်ပြောပါတယ
်ဒီနေ့မနေ့ချင်းနိုင်မှာနောက်ထပ်၃ယောက်ကိုဖမ်းတယ်ရဲရှင်ဆိုတဲ့ရွာကဖမ်းတာ၃ယောက်ဖမ်းတယ်တဲ့ရခဲက၃ယောက်ဖမ်းတဲ့အခါကျတော့အဲ့ဒီရွာကနေအကုန်လုံးပြေးကြတဲ့ပုံပေါ့
ကလပုံးကျေးရွာအုပ်စုဘက်ဖမ်းဆီးမှုတွေရှိနေတာကြောင့်ကျေးရွာသား200လောက်ဟာတိမ်းရှောင်နေရတယ်လို့အနီးနားရွာဖြစ်တဲ့ကျောက်ဆောက်ရွာအုပ်ချုပ်ရေးမှူးကအတည်ပြုပြောပါတယ်
ဒီမနေ့မညိုကိုင်းကတော့တဖွဲ့ကျွန်တော်တို့ရွာကိုရောက်လာတယ်ကလေးသူငယ်ပါဆိုရင်လူပေါင်း25ယောက်အဲသူတို့လည်းမနေဝဆိုပြီးကျွန်တော်တို့ရွာကိုရောက်လာလို့သူတို့ဇနေကိုဘုရားကထွက်တော့ကြပြီမြို့ရွှေရွာကတော့သူတို့ကဟိုရမ်းပြေးသွားကြတယ်နောက်ပြီးဇနေကိုသွားကြတယ်တလဖုံးရွာအလုံးစုံလူပေါင်း100ကျော်တော့ပြေးသွားပြီလို့ထင်တယ်
ရန်ပြဲမြို့နယ်တွင်တင်ကာမကင်းဖြစ်သူတွေကိုတပ်မတော်ကနေဖမ်းဆီးနေတယ်လို့ဒေသခံတွေကနေစွပ်စွဲပြောဆိုနေကြတယ်လို့အချိန်နှိမ်မှန်ကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးတပ်မတော်ဘက်ကတော့ကြောက်ဖြူမြို့နယ်စနဲမြို့တွင်မကင်းကားပွဲလူနှူးနဲ့ဖောက်ကိုရေးပစ္စည်းစနက်တန်တွေတရက်ပိုင်းမှာဖမ်းဆီးရမိတာကြောင့်ဆက်လက်ဖော်ထုတ်အရေးယူဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်ကျေခိုင်ပြည်နယ်တွင်နှစ်နှစ်နီးပါးစည်ရေးသိမ်းမှတ်မှုမှာနှစ်ဖက်သက်ဖွဲ့ဝင်တွေကလည်းတန်လျာနဲ့ဖမ်းဆီးထားတဲ့ရွာသားအရေအတွက်130ကျော်ရှိနေသလိုဒေသခံ23,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ကျေခိုင်တိုင်းဒါမျိုးလွယ်များစည်းရုံးကစစ်တမ်းကောက်ယူထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျွန်မကတော့အေးအောင်ပါ။ဒီတစ်ပတ်မှာတော့ကချင်ပြည်နယ်ကတိုင်းရင်းသားမဲဆန္ဒရှင်ရာနာမည်ရွေးကောက်ပွဲမှာတိုင်းရင်းသားရဲဝန်ကြီးနေရာအကျွမ်းမဲပေးချဖို့ဆုံးဖြတ်ချကြပြီဖြစ်ပါတယ်။ဒါပေမဲ့တိုင်းရင်းသားညွန့်နယ်နှစ်ခုတွင်းတော်ကြတဲ့သူတချို့ဟာပြီးခဲ့တဲ့2015ရွေးကောက်ပွဲကမိမိနှစ်သက်တဲ့တိုင်းရင်းသားရဲဝန်ကြီးနေရာကိုမဲပေးဖို့အတွက်စံတက်ခံခဲ့ရဘူးလို့ဒီနေ့မှလည်းအဲ့ဒီလိုကြုံတွေ့မှုတွေရှိနေတဲ့အတွက်မကျေနပ်ကြပါဘူးဒီဆောင်မအပြည့်စုံကိုမြစ်ချင်းသား News Channel ကဗဒင်းသားအစတာကဆက်ပြီးပြောပြပေးသွားမှာပါ
စံတိုင်းရင်းသားရဲဝန်ကြီးကိုမဲပေးခြင်းနဲ့စင်ကြီးနဲ့မူးမူးညွတ်နဲ့ဘလူးတေးရွာကအသက်48နှစ်အရွယ်ရှင်းနေနဲ့ဗမာသွေးနောတဲ့ဦးမောင်စိုးရဲ့အိမ်မက်တွေတကယ်ဖြစ်လာတော့မှာပါ2015ရွေးကောက်ပွဲတုန်းကသူဟာပေတိုင်းသားဝင်ကြီးကိုမှမေးပေးခွင့်မရခဲ့ပါဘူး
ကျွန်တော်တို့2015မှာတော့ကျွန်တော်တို့မထည့်လို့မရဘူးဘမဆံဘမမှချဆိုချမှအဲ့လိုထည့်လို့ရတာလေကျွန်တော်တော့ထည့်လို့မရဘူးဟုတ်တယ
်မင်းစင်ပြုစုရာမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာခွေပြောင်းနေထိုင်နေတဲ့တိုင်းရင်းသားတမျိုးမျိုးဟာအဲ့ဒီပြည်နယ်နဲ့တိုင်းဒေသကြီးအသွင်းမှာနိုင်ငံတော်ဥယျာဉ်နဲ့စုစုပေါင်း3,100ခန့်လုံးရှိခဲ့ရင်အဲ့ဒီတိုင်းရင်းသားတွေအတွက်တိုင်းတိုင်းရဲဝန်ကြီးထားရှိပေးပါတယ်အချင်းချင်းလေးမှာတော့ဗမာတိုင်းတိုင်းရဲဝန်ကြီးရှမ်းတိုင်းတိုင်းရဲဝန်ကြီးလီစုတိုင်းတိုင်းရဲဝန်ကြီးရဝမ်တိုင်းတိုင်းရဲဝန်ကြီးတွေရွေးချယ်ရမှာပါဆိုလိုတာကအချင်းချင်းလေးမှာနေထိုင်တဲ့မေးဆန္ဒရှင်ပြည်သူတို့ကမေးပေးတော့မယ်ဆိုရင်ပြည်သူလူတော်အမျိုးသားလူတော်တိုင်းဒေသကြီးလူတော်တင့်နဲ့နှစ်အပြင်အဆိုပါမေးဆန္ဒရှင်ဟာရှမ်းဖြစ်ပါကရှမ်းတိုင်းတိုင်းရဲဝန်ကြီးနေရာအသက်ပါရွေးချယ်ပေးရပါတယ်အခုလက်ရှိမှာခက်ခဲကြုံတွေ့နေရသူတွေကရှမ်းပြည်ကာပြားတိုင်းရင်းသားတွေပါဥမောင်စိုးလိုရှမ်းပြည်တိုင်းရင်းသားတွေကရှမ်းတိုင်းရင်းသားရဲဝန်ကြီးကိုမေးပေးခြင်းပဲမဲ့
ကိုနှစ်သက်ရတိုင်းဒါရေးရဝန်ကြီးရွေးချယ်ခွင့်ဆုံးရှုံးခဲ့ပါတယ်။2020မှာတော့ရှမ်ပမာတာမမဟုတ်ရှမ်နဲ့တခြားတိုင်းဒါတို့တွင်တော်တွေဟာမေစင်းပါမပါကြည့်ပြီးရင်တက်ဆိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးမှာမိမိပေးတိုင်းဒါရေးရဝန်ကြီးကိုမေးပေးမယ်ဆိုတာကိုစီရင်ပေးခဲ့ရမှာဖြစ်ပါတယ်။
မပုံတင်အထောက်အထားမရှိတဲ့သူတွေကတိုင်းရင်းသားကိုမေးပေးချင်တယ်ဆိုရင်မိဘတကောင်စင်းမိဘတွေရဲ့မပုံတင်ပြပြီးအစိုးပြုရမယ်လို့တရားပါတယ်။ရွေးကောက်ပွဲကော်မရှင်ကလည်းအခက်အခဲမရှိမေးစင်းမှာထည့်သွင်းပေးမယ်ဖြစ်တယ်လို့လည်းတရားပါတယ်။ချင်းပြင်းတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်က
နိုဘီရဲ့2020ကတော့တခုရှိတာရှမ်းမှာပေါ့ကွာ။ရှမ်းမှာဆိ ရင်အရင်တော့ကတို့လောက်ကသမတ်ချက်ကအဲ့လိုရှိတယ်အဲ့လိုတော့အဲ့လိုပဲငါတို့တာမန်အပြင်တော့သူ့မှတ်ပုံတင်မှာဗမာစုမှုရှမ်းပါတယ်ဆိုသူရှိုက်တော့ရှမ်းမှာလို့ပါလို့ရှိရင်တော့တေးကြရရှမ်းမဲစင်းမှာတော့ပါဘူးပါဟုတ်ခံနာစရာအကြောင်းရှိဘူးနောက်သူ့ဒါဥပဒေရပေးထားတဲ့အခွင့်အရေးပဲသိဖို့ပေးရမှာ
အဲ့လိုအခက်ခဲတွေမဖြစ်အောင်2020အထွေထွေရွေးကောက်ပွဲမှာတော့ပြောင်းလဲမှုတွေရှိလာပါတယ
်ခုကျတော့ရှမ်းမှာလို့မှတ်ပုံတင်မှာရေးထားတဲ့မေးသမ်းချက်တယောက်ကသူရှမ်းပေးကြည့်ရှမ်းပေးကြည့်မှာတယ်လို့တောင်းဆိုနေတယ်ရှမ်းမဲစင်းမှာသူ့ကိုထည့်ပေးလို့ရတယ်ဗမာဗမာကိုပေးချင်တယ်လို့သူပြောရင်တောင်းဆိုရင်ငါတို့မဲစင်းပြည့်စုံတဲ့လူကသူ့ကိုဗမာဗမာနဲ့ရှမ်းနှစ်ခုတည်းသူကြိုက်ရအောင်ရွေးခွင့်ရှိတယ်
ဒါပေမဲ့အစုပြုစည်းရင်ပေးရမှာကလည်းမေးစင်ပြင်ဆင်ဖြည့်ဆွက်ပေးဖြက်ခွင့်ပေးခဲ့တဲ့အောက်တိုဘာလ14ရက်နေ့အထိသာဖြစ်ပါတယ်။2020အထွေထွေရွေးကောက်ပွဲအတွက်မေးစင်ကိုဇူလိုင်လ25ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိပထမအကြိမ်ကပ်ခဲ့ပါတယ်။ဒါပြင်မေးစန္ဒရှင်စည်းရင်မာယွန်းသားတွေရှိတဲ့အတွက်နောက်ထပ်တစ်ပတ်ထပ်တိုးပြီးဒုတိယအကြိမ်ကိုတော့အောက်တိုဘာလ3ရက်နေ့ကနေ14ရက်နေ့အထိသတ်မှတ်ခဲ့တာပါ။အဲ့ဒီအချိန်မှာမင်းစင်းမှာကိုပေးချင်တဲ့တိုင်းရင်းသားရဲရဝန်ကြီးကိုအဆူမပြုတ်ခဲ့သူတွေနဲ့ပတ်သက်ပြီးမြစ်နှက်ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးတန်းစွေက
ကိုကပါပေးချင်တယ်ဆိုတာကိုစောစောပဲနဲ့မင်းစင်းကြည်ချာတော့ကတွားကြည့်ပြီးတော့မှတောင်းဆိုပိုင်ခွင့်ရှိတယ်ဒါကတော့တောင်းဆိုလို့မရတော့ဘူးသူ့စီရင်ထဲမှာပါတဲ့အတိုင်းပဲပေးရတော့မှာဥမာဗမာစင်းထဲမှာပါရင်ဗမာပေါ့ရှမ်းစင်းထဲမှာပါရင်ရှမ်းကိုအဲ့ဒါပေးရမှာလေ
ဒါပေမဲ့မင်းစင်းပထမတစ်ကြိမ်ကတ်ကလေးကရှမ်းတိုင်းရင်သားရေးရဝန်ကြီးကိုမေးပေးဖို့အဆူပြုတ်ခဲ့ပေမဲ့ဒုတိယအကြိမ်မှာလည်းထပ်မားနေသေးတာကိုမဆင်မမြင့်တို့မိသားစုကြုံတွေ့နေရတာပါသူက
အရင်တစ်ခေါက်တုန်းကကျတော့တမိသားစုလို့အားလုံးကဗမာထဲမှာရောက်နေတယ်အခုတစ်ခေါက်ကျတော့လည်းဟိုအမအမီတယောက်တည်းရှမ်းထဲမှာရောက်ပြီးတော့ကျန်တဲ့မိသားစုတွေအကုန်လုံးကဗမာထဲမှာရောက်နေတယ်အဲ့နဲ့ဦးလို့တော့မေးကြည့်လိုက်တယ်ဦးလေးလို့အဲ့အခုဒီလိုပဲဖြစ်နေတယ်လို့ဆိုရကကြဦးလေးကအေးတဲ့နေုံဒါဆိုလို့ရှိရင်သူတို့ဟိုရုံးကစီးလေနော်အေးကော်မရှင်ကအဲ့ဒါသူ့ကိုမေးကြည့်ထားအောင်မယ်တဲ့ဆိုမှအဲ့နဲ့ရတဲ့တဲ့သွားနေလိုက်ပြန်နေလိုက်တဲ့ဆိုမှကိုလည်းပြန်ခေလိုက်တယ်အခုအကြောင်းမပြန်ဘူးအခြေအနေဘယ်လိုလဲဆိုတော့မသိသေးဘူ
းဒီကခံရပြောပြချက်အရာကတော့အခုလိုရှမ်းတိုင်းတိုင်းရဲရဝန်ကြီးနေရာကိုမေးပေးခြင်းပဲမဲ့ဗမာမှာပါနေတာပြန်လဲပြင်ဆင်အစုပြုပဲမဲ့အခုထိဘယ်မှာပါနေမှန်းမသိရသေးတာကရှမ်းမှာမပုံတင်ကန်ဆောင်ထားသူတွေအများစုရှိရဲ့မွန်းကြီးခရိုင်ဘက်မှာဖြစ်များတယ်လို့သိရပါတယ်မွန်းကြီးမြို့နယ်တိုင်းလိုင်းရှမ်းနယ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ကျော်ထွေးကလည်း
အင်ကိုလာပြီးမှဆိုင်မူတွေကရာအင်မူတွေကလာပြီးမှပုံစံ30ပုံစံ30ပုံစံ30လာပူကြပုံစံ30လေးလာကောက်မယ်ဆိုတဲ့ဟာမျိုးပဲပေါ့ဟုတ်အင်းတော်စုစင်းနေလာကောက်မယ်အဲ့လိုကောက်သွားလိုက်ကြတယ်ဘာအကြောင်းညာအကြောင်းဘာအရေးညာအရေးကျွန်တော်တို့မပြီးလိုက်မသိလိုက်ရဘူးပေါ့တကယ်ဖြစ်တင်တာကဒီရွာမာတွေနိုးစော်ထားတင်တာပေါ့နော်တကောင်ဆင်းအတွက်မင်းလာကောက်ဟိုလူကြီးစင်းလာကောက်မယ်ဒီအဲရှမ်ပမာလို့မပုန်တင်ကြင်ထားတဲ့လူတွေကပမာရေးရမှာထည့်ရှင်လားဆန်းရေးရမှာထည့်ရှင်တလားအဲ့လိုမျိုးလဲမေးတင်တယ်
ပြီးခဲ့တဲ့2015ခုနှစ်မှာတော့ကိုပေးချင်တဲ့တိုင်းရင်းသားရေးရဝန်ကြီးမဟုတ်ပဲကော်မရှင်ကသတ်မှတ်ပေးတဲ့တိုင်းရင်းသားရေးရဝန်ကြီးကိုပေးရတဲ့ရှမ်းပြည်တိုင်းရင်းသားအများပြရှိခဲ့တယ်လို့သူကဆိုပါတယ်။ကချင်ပြည်နယ်မှာရှမ်းတိုင်းရင်းသားရေးရဝန်ကြီးအတွက်မေးပေးခွင့်ရှိသူ2သိန်းကျော်ရှိပေမဲ့ရှမ်းပြည်မှာမပုံတင်ကန်ဆောင်သူဘယ်နှဦးပါဝင်တယ်လဲဆိုတာကိုတော့စီးရင်အသေးစိတ်မရှိဘူးလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကဆိုပါတယ်။2019ခုနှစ်ဇွန်လကနေစက်တင်ဘာလအထိအထွေထွေအုပ်ချုပ်ရေးဦးစီးဌာနလူမှုကြီးကြပ်ရေးဦးစီးဌာနတို့နဲ့ပူးပေါင်းပြီးလူဦးရေစင်ကောက်ယူရေးစီမံချက်မင်းစင်ပြုစုရေးစီမံချက်တို့နဲ့စနစ်တကျကောက်ယူထားတာဖြစ်တယ်လို့လည်းရေကောက်ပွဲအရာရှိဦးထွန်းအောင်ခိုင်ကပြောပါတယ်ရှမ်းတိုင်းဒေသရေးရဝန်ကြီးအသက်မေးပေးခွင့်ရှိပေမဲ့အစိုးပြတာမပြုတ်လို့ခဲ့ဘူးဆိုရင်ကော်မရှင်ကလောင်ဝကသတ်မှတ်ချက်အတိုင်းဖြည့်ထားတဲ့ဒေသရေးရဝန်ကြီးအသက်ပဲမေးပေးရမှာဖြစ်ပါတယ်
ဆိုတော့မတည်တဲ့လူတွေကအများကြီးပါစနေဆောင်20အတွက်လည်းမကြည့်ကြဘူးပေါ့နော်ဟိုမဲစင်းပေးတဲ့အခါလည်းပဲဒီရှမ်ပါရှမ်ပမာကိုင်းတဲ့လူကရှမ်ရေးရမှာပေးချင်သလားဗမာမာရေးရမှာပေးချင်သလားဆိုတော့လည်းဘယ်သူမှမမေးဘူးကိုယ်အစင်းပါတယ်ဆိုရင်ပြီးတာပဲအဲ့လိုရှမ်းရေးရတော့ဗမာရေးရတော့ပါအဲ့ဒီပြူမစိုက်ကြဘူးပေါ့နော်ပြူစိုက်တဲ့အတွက်နဲ့အဲ့လိုမျိုးဖြစ်တာဟုတ်ကဲ့ပါမမလုပ်ပ
ကျန်တို့ပက်ကအရာအနေနဲ့ဗျာဘာမှလည်းမလုပ်နိုင်ဘူးမင်းစင်းနှစ်ကြိမ်လုံးကြီးခဲ့ပြီနှစ်ကြိမ်လုံးမှမယွင်းနေလို့ပြန်လဲပြင်ဆင်ခဲ့ပေမဲ့အခုထိရှမ်းတိုင်းတရရဝင်ကြီးကိုမေးပေးရဖို့မသေးချာသေးတဲ့မဆင်မင်းကတော့ဟိုကို့ဒီတမိသားစုလုံးလေနော်ကိုရှမ်းဆိုရင်လည်းအကုန်လုံးရှမ်းနေမှာပဲမဟုတ်ဘူးလားဟိုထဲလိုက်တော့မယ်လေမဟုတ်ဘူးလားကိုလည်းဘလိုပဲဖြစ်ဖြစ်ကို့ဘိ be able to know Alamu, who well and the Mendora Asali, no Alamu, who Nene, where Jada Boko, no Alamu, Maru de attack by Mara, Alati, who am Hoda, who out by my solution, a dear Maladu, who Nenema, a Dinsa Makamu, the Papa Billy, no.
A put in Savigar season go, nothing is Ayalo, Jenna Melo, do them, Puedariga, your Lemare. This season go, this a big Kiragaro, Nijina News Janega, Esther. ໂຕຕັນກາອີອອງສາມີແນ່ຖ້າຍຈင်းສະໂຕຜິດໄປໂຕຕັນອັບສິນອັນຫນ່ວຍອະຊີຊິນໂກຟຣັນຕີຍາມຍມາເວັບໄຊນ໌ແນ່ເຟຊບຸກສາມີນາພິໂຕຕັນເຟຊບຸກສາມີນາຊາວຄລາວຢູທູບອັນຈຸນໂຕກະນີ້ແລ້ວວົນຍောက်ນາສິນໄດ້ມາຜິດດະລູ ဒီအစီအစဉ်ကပံပိုးကူညီထားပြီးဖရန်တီယာမြန်မာနယ်ဖောင်ဒေးရှင်းဟီရိုနယ်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသန်အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ငင်္ဂါရှိတော်နေ့လေးဖြစ်ပါစေရှင်။
ဗီအိုအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီအိုအေရဲ့ထုတ်လွှင့်ချက်တွေကို Radio Net Jerusalem Open, VOA Facebook Samina Male, Nasin Tishu Namare.
Mingla Wakmia, VOA American Tan Mimavai season as Selet Tan Lunivari. A good noon bala Shieni Jimbame, Mimaning at Yuka Way to two season dear Pine, passing ten set Binyama. Did Bamaro not on the say Yuka Wene, dear Nyatamu?
ကိုစားပြမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြီးမှာဖြစ်ပါတယ်။ချန်နယ်FFE ရဲ့အဲဒီတာကိုမှုတက်ကစီစဉ်တင်ဆက်ပေးထားပါတယ်။ဒါပြတ်စင်တင်ဆက်ပေးနေတာဖြစ်တဲ့2020ရွေးကောက်ပွဲသူစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီကမှာတော့2020ရွေးကောက်ပွဲနဲ့တရားမျှတမှုကိုစားပြမှုအာမခံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ အဲ့တော့ပါဝင်ဆွေးနွေးပွဲတွေပိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ပိတ်ခေါ်ထားကြတဲ့သူတွေကတော့ဒီကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့မှုဆောင်ဒါရိုက်တာစိုင်းရဲကျော်သာမြင့်ဖြစ်ပါတယ်ကောင်တီဘယ်အရှင်းပေါ်အာရကန်ရဲ့ဥဆောင်ကော်မတီဝင်တူဦးဖြစ်တဲ့ဒူးထက်နိုင်ဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးမဲ့အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့တရားမျှတမှုကိုစားပြမှုအာမခ ကျွန်တော်တို့ကဒီစိန်ခေါ်မှုတွေများပြားနဲ့ချက်တမ်းမဲ့ရှင်တွေပါရှိရပေါ့ဆိုတော့ဒီရွေးကောက်ဝဲရတဲ့ဒီစိန်ခေါ်မှုတွေများပြားနဲ့ချက်တမ်းမဲ့ရှင်တွေပါရှိရပေါ့ဆိုတော့ဒီလိုရှင်တွေမှာဒီရွေးကောက်ဝဲတရားမျှတမှုကုသပြုမှုကဘယ်လောက်ထိအမှန်တရားရှိနိုင်မလဲလောက်ထိမျှော်လင့်လို့ရမလဲဆိုတာတွေကိုအခြေခံဆွေးနွေးမှာဖြစ်ပါတယ် So, you know, you know, who say it was on the side of media by. So, do you say, oh, Jet, 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 Jet,
Jet, Jet, Jet, Jet, Jet, Jet, Jet, Jet, Jet, Jet, Jet, ကျွန်တော်ကယောဂကာလမှာကျင်းပမယ်ယူကောက်ပဲဖြစ်တာဆိုတော့ဒါကတော့ကျွန်တော်တို့ဟိုဒီအတွက်ကိုကြီးမားတဲ့အစဉ်ခေါ်မှုပါပဲဆိုတော့နှစ်ခုငူရင်းကိုရန်ကဒီယူကလက်ရှိရှိနေတဲ့ယူကောက်ပွဲဥပဒေမူပေါင်းကကျွန်တော်တို့2010မှာလည်းဒီယူကောက်ပွဲဥပဒေမူပေါင်းပဲ2020နှစ်2020ကဆက်ရှိမှာလည်းဒီယူကောက်ပွဲဥပဒေမူပေါင်းကတော့တုံးခဲ့တာ2020မှာလည်းဒီယူကောက်ပွဲဥပဒေမူပေါင်းကတော့တုံးပါပဲဆိုတော့ နဂိုရီးယားကကျွန်တော်တို့က2010ရဲ့တောက်လျှောက်အားနေတာလားပြီးခဲ့တဲ့9နှစ်အတွင်းမှာလည်းဒီယူကပွဲဥပဒေမူပေါင်းဒီထက်ပိုပြီးတော့တရားမျှတလာအောင်ယူကပွဲဥပဒေမူပေါင်းဒီထက်ပိုပြီးတော့ဒီမိုကရေစီစံနှုန်းတွေနဲ့ပြည့်ဝလာအောင်ဆိုပြီးတော့မှပြည့်မြင်နိုင်ခဲ့တာမရှိခဲ့ဘူးတချက်နဲ့တချို့နည်းနည်းပါပါကျွန်တော်အတိတ်ပဲဖွင့်ဆိုချက်လေးတွေနည်းနည်းပြောင်းလာလွယ်ပြီးဆိုတဘောကတော့ဥပဒေမူပေါင်းကတော့ကျွန်တော်တို့သိပြီးတော့မှဥပဒေမူပေါင်းကတော့ဒီမိုကရေစီစံနှုန်းရဆိုလို့ရှိရင်တော့ငကိုတဲကကျွန်တော်တို့မေးခွန်းထုတ်เสียရှိတယ်ဒုတိယချက်ကကျတော့ခုနကကျွန်တော်ပြောတဲ့ဒီ COVID-19 ကာလမှာကျောင်းကရင်ဆိုင်တဲ့ဟာမျိုးပေါ့ခုနဥရိမူပေါင်းကိုယ်တိုင်ကအားနည်းချက်တွေဟာကွက်တွေရှိတယ်မှာကျွန်တော်တို့ကဒီ COVID-19 ကာယောဂါကိုကျောင်းရတဲ့အခါမှာရွက်ောက်ပွဲကွင်းပြင်ဟာကျွန်တော်တို့ရွက်ောက်ပွဲပါဝင်ရှင်ပြိုင်ခွင့်အနေထားဟာမညီမမျှဖြစ်ဖို့ပို့ပြီးတော့မှဖန်တီးပေးလို့ဖြစ်တယ်ဟိုဒီရွက်ောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းတွေအားလုံးကသူတို့အရင်တော့လုပ်တယ်လို့မျိုးလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့မဲဆန္ဒနေနေသူတို့သွားပြီးတော့မှရှင်နေတွေ့ဆုံပြီးတော့မှမူဝါဒတွေကိုရှင်းပြတာမျိုးအငင်းခုန်ကြတာမျိုးအဲ့ဒါမျိုးကိုကျွန်တော်မလုပ်နိုင်ဘူးအဲ့ဒါဒီရွက်ောက်ပွဲရဲ့ COVID-19 ကြောင့်မလို့အကြီးမားဆုံးထိခိုက်မှုပဲသူမလုပ်နိုင်တဲ့အချိန်မှာပဲအဲကျွန်တော်တို့ကဒီရွက်ောက်ပွဲကော်မရှင်နေနဲ့နိုင်ငံရေးပါတီအားလုံးကိုဒီလိုဟာမျိုးတွေတီးကြားတောက်ထက် mechanism တခုကျွန်တော်ရန်တရားတခုမဖန်တီးပေးနိုင်မဖန်တီးနိုင်ကြောင့်မို့ရွက်ောက်ပွဲကွင်းပြင်ဟာမညီမမျှဖြစ်လာတယ်ပရမအုံးမညီမမျှပါလို့ဆိုရှင်ဒီရန်ကုန်ဝေးအရင်းမြစ်ကျွယ်ဝတဲ့နိုင်ငံရေးပါတီတွေနဲ့ရန်ကုန်ဝေးအရင်းမြစ်မရှိတဲ့နိုင်ငံရေးပါတီကြားထဲမှာဆိုရှယ်မီဒီယာသုံးပြီးမှုဆိုတဲ့အခါကိုသူတို့မှကွာချက်ဖြစ်တယ်နောက်တစ်ခုကကျတော့အာဏာရပါတီနဲ့အာဏာမရတဲ့ပါတီတွေကြားထဲမှာကွာချက်ဆဖြစ်တာတခြားပါတီတွေကတော့မက်ဆေ့ချ်စီရင်ဝင်ပိတ်ပင်တယ်အာဏာရပါတီလည်းပိတ်ပင်ခံရတာပါပဲဒါပေမဲ့တချင်တို့မဖြစ်တဲ့ဆိုတော့ဒါပေမဲ့ကျွန်တော်တို့စီမှာကျတော့နိုင်ငံပိုင်မီဒီယာတွေရှိတဲ့နိုင်ငံရေးချင်းကမှာအာဏာရပါတီအနေနဲ့ကတော့အစိုးရအဖွဲ့အနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်တွေဘိုင်ဆောင်ချက်တွေပြောပြတဲ့အခါမှာမဲဆွဲတဲ့သဘောမျိုးဖြစ်တာဆိုအဲ့ဒီမှာလည်းကျွန်တော်တို့ကတော်မကြီးရွယ်ပဲနဲ့ကိုကသဘောအလုံးတယောက်ကိုကကျွန်တော်တို့ကရွေးကောက်ပွဲကွင်းပြန်မညီမနှဖြစ်တယ်ဆိုရွေးကောက်ပွဲကော်မရှင်ဟာဒီသက်ဆိုင်ရာရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ပုံမှန်ဆက်ဆံတာတွေမရှိဘူးနိုင်ငံရေးပါတီနဲ့ဆက်ဆံတာတွေမရှိဘူးမရှိတဲ့အခါမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ပုံလင်းမြင်တာပြင်သာမှုတွေကကျွန်တော်တို့ကမေးခွန်းထုတ်စရာတွေဖြစ်လာတယ်အဲဒါကအထူးသဖြင့်အင်မတန်အရေးကြီးတဲ့မဲဆန္ဒတွေပဲဖြစ်တဲ့ရွေးကောက်ပွဲတွေမကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ရခိုင်လိုဟာမျိုးအဲ့လိုဟာမျိုးမှဆိုလို့ရှိရင်သက်ဆိုင်တဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့နိုင်ငံရေးပါတီနဲ့တွဲဆုံဆွေးနွေးတာတွေမဟုတ်တဲ့အခါမှာရွေးကောက်ပွဲကော်မရှင်ပေါ်မှာယုံကြည်မှုကကျသွားဆိုတော့ဒါကတော့ကျွန်တော်တို့2020ရွေးကောက်ပွဲအတွက် COVID-19 အပြင်ကိုရွေးကောက်ပွဲကော်မရှင်ရဲ့ကျွန်တော်စီမံခန့်ခွဲပုံဟိုနဲ့ပြင်ပဆက်သွယ်ရေးဒီဟာကြောင့်မို့လို့ဟိုကျွန်တော်ရွေးကောက်ပွဲဟာမကျင်းပခင်ကတည်းကရွေးကောက်ပွဲအကြိုကာလမှာကျွန်တော်တို့ကအငင်းပွားစရာအငင်းခုန်စရာတွေအများကြီးဖြစ်တယ်လို့ကျွန်တော်ပဏာမသုံးသပ်ချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ထူးထပ်နိုင်လို့တော့ဒီရခိုင်ပြည်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မေးချင်တယ်ခင်ဗျာဆိုတော့ရခိုင်ဘာကလက်ရှိချိန်မှာဒီစီးရေးဆိုင်ရာကျန်တဲ့ကြုံတွေ့နေရတယ်ဒီနောက်ကာဒီဘဝတိုက်တော့ကပဲ COVID-19 ရဲ့ကျန်တဲ့ကြုံတွေ့ရတယ်ဟောဒီကြိုင်လဲဆိုလို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေရှိလာပြီးတော့ဒီမဲပေးပွဲဆုံးရှုံးရတဲ့ဟာတွေတော်တော်များများဒီခြေနေရှိသွားတယ်ပေါ့ဆိုတော့ဒီလိုခြေနေမျိုးမှာဒီရွေးကောက်ပွဲနဲ့ရခိုင်ပြည်ရဲ့စဉ်းစားချက်မှာဆိုဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်သူတွေကိုဘလောက်ကိုစားပြုပေးနိုင်လဲပေါ့ဆိုရခိုင်ပြည်သူတွေရဲ့ကိုစားပြုမှုကိုဒီရွေးကောက်ပွဲကဘလောက်ပေါ်ဆောင်ပေးနိုင်လဲပေါ့ဆိုတော့ဒါတစ်ချက်ပေါ့ဆိုနောက်တစ်ချက်ကဒီရွေးကောက်ပွဲကနေပြီးတော့ရခိုင်ပြည်နယ်ကအကျက်သေးတွေကိုဘာတွေဖြည့်ရှင်းပေးနိုင်တာရှိနေလဲပေါ့နောက်တစ်ခါဒါမှမဟုတ်ဒီရွေးကောက်ပွဲကြောင့်ဒီရခိုင်ပြည်မှာဘလို့အကျက်သေးတွေဖြစ်လာနိုင်ပြီးရှိတယ်ဆိုတော့ဒါကိုလည်းသုံးသပ်ပေးနေကြပါတယ်ခင်ဗျာဆိုတော့ထူးထပ်နိုင်ဒီပေါ်မှာတစ်ချက်တော့ဆွေးနွေးပေးပါဦး
ပထမဆုံး UEC ကဒီအော်တိုဘာစစ်မှထုတ်ပြန်ချက်မထုတ်ခင်အချိန်ကျမတို့မှာကဒီ session နဲ့ attend နဲ့မေးပေးခွင့်ရတဲ့လူကြီးအရေအတွက်က16သိန်းကျော်ရှိရယ်ပေါ့နော်ဆိုတော့ဇယင်းထုတ်ပြန်တဲ့အချိန်မှာကျတော့ဒီ12သိန်းကျော်ကမေးပေးခွင့်မရလိုက်တော့ဘူးအခိုင်အမာကြီးကိုစားပြုမှုကပြည်တော်စုစုတော်မှာဆိုလို့ရှိရင်တို့နေခွင့်ရမယ့်ဒီရမယ့် seat plan ရဲ့55.1%ကလုံးဝဖျောက်ခံလိုက်ရတယ်
ဒီပြည်တော်စုတို့မှာကိုစားပြုမရတာဆိုကျွန်တော်တို့ရဲ့အခုဒီကောက်ပွဲစနစ်ကိုပါကျွန်တော်တို့ပြန်ကြည့်ဖို့လုပ်မယ်ထင်တယ်ခုနကကိုစားပြုမှုကတော့ခုလက်ရှိကျွန်တော်တို့ရဲ့ဒီ representative တွေအများကြီးရောက်တော့တယ်ပြည်နယ်မှာရောဖြစ်စဉ်တော့ဒီအဲ့လိုမျိုးအနေထားမျိုးမှာတော့ဒီ recommendation လို့ပြောလိုက်လို့ရှိရင်ကျွန်တော်တို့ကိုကျွန်တော်တို့ကိုဘယ်တော့ဒီတက်လာမဲ့အစိုးရရောပြည်နယ်အစိုးရရောပြည်တော်စုအစို
ဟုတ်ပါတယ်ဆိုတော့ဒီရွေးကောက်ပွဲတို့ပြင်ဆင်မှုတနင်္ဂနွေလုံးနဲ့တက်ဆိုင်တဲ့ရွေးကောက်ပွဲတို့ပြင်ဆင်မှုပေါ်မှာဘယ်လောက်ထိအားရကျင်တဲ့မှုရှိတယ်လဲပေါ့ဒီရွေးကောက်ပွဲကော်မရှင်ရဲ့ရှိပြင်ဆင်မှုတွေပေါ်မှာဆိုဒါလေးလည်းဆွေးနွေးပေးပါအောင်ဟုတ်ပါအားရကျင်တဲ့မှုပြောရရင်တော့ညီမနေနဲ့ပုံမှန်လေးပြောမှာဆိုတော့0ပေါ့နော်လုံးဝပါကျင်တဲ့အားမရှိဘူးရှင်ရွေးကောက ပြောချင်တာသူတို့ဘာပြောလဲဆိုတော့အပြန်လာဘော်ဒီဘောပေါက်ကြတယ်လို့ကျမတို့ရတယ်ပေါ့အဲ့ဒါပေါ့နော်ဆိုတော့ပြည်သူကဘယ်ဟာတော့ယုံရမှာလဲအဲ့ဆိုရင်သူတို့ကွန်ဆတ်လုပ်ပြီဆိုတဲ့ဟာဘယ်ဟာတော့ပြီးကွန်ဆတ်လုပ်နေကြတယ်အခုတမျိုးတော့ကြတယ်မျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ပြည်သူကတော့ရိုးရှင်းစဉ်းစားတာပဲဒါဆိုသတင်းတွေယုံကြည်ခြင်းလို့ဟိုပြောချင်တာသူတို့ဘာပြောလဲဆ တယ်ဘယ်လိုသတ်မှတ်လဲဘယ်လို sample တန်းနဲ့သတ်မှတ်ထားလဲဘယ်လို criteria တွေနဲ့ချမှတ်ထားလဲပြည်သူကိုချပြပါပြည်သူလူထုရဲ့မေးပေးတဲ့အခွင့်အရေးဆိုတာ democracy နိုင်ငံရဲ့အမြင့်ဆုံးအခွင့်အရေးဖြစ်တယ် civil rights ပေါ့နော်ကျွန်တော်တို့2020ရွေးကောက်ပွဲမှာလက်ရှိအနိုင်ရအစနိုင်ငံရေးရပါပါရှိတဲ့သူတွေရဲ့နောက် UEC ရဲ့တခြားလူတွေကျွန်တော်တို့ရဲ့အခွင့်အရေးကိုကာကွယ်ပေးဖို့တက်ပြတ်ကွက်ခဲ့တတ်မိုင်းပဲ
ဆိုတော့ကျွန်တော်ဒီနောက်ဆုံးပိုင်းလေးဆက်သွားခြင်းပါတယ်နောက်ဆုံးပိုင်းမှာလည်းကျွန်တော်ကိုဆိုင်ကိုပဲစပြီးနေခြင်းပါတယ်ကျွန်တော်ရှိမှဆွေးနွေးခဲ့သလိုပဲလက်ရှိဒီရွေးကောက်ပွဲကဒီကမ္ဘာကပ်ရောဂါပဲဒီ COVID-19 ကျက်တဲ့ကြုံတွေ့နေရတဲ့အခြေအနေတွေဖြစ်တယ်ပေါ့ဆိုတော့ဒီလိုအခြေအနေမျိုးမှာလုံးဝရွေးကောက်ပွဲကိုဒီလေ့လာစောင့်ကြည့်မှုတွေကဘယ်လောက်ထိအလုပ်ဖြစ်နိုင်လဲပေါ့ဆိုတော့ဒီရွေးကောက်ပွဲတရားနာတာမှုကိုဘယ်လောက်ထိစောင့်ကြည့်နိုင်လဲပေါ့
ဒီ COVID-19 ကြောင့်မို့လို့ဟိုနိုင်ငံရေးပါတီအဲ့အတွက်တော်တော်လျှောက်ကွင်းထိခိုက်တယ်လို့ပဲရက်ဖက်ဖွဲ့စည်းတယ်ကျွန်တော်တို့တော်တော်ခက်ပါတယ်ပထမချက်ကတော့ကိုဗစ်ကြောင့်မလို့ဟိုကျွန်တော်တို့ရဲ့စောင့်ကြည့်လာတဲ့အဲကျွန်တော်တို့ဟိုပုံစံတွေအားလုံးကြောင်းလိုက်ရတယ်ဒါပေမဲ့ပုံပြီးကန်ဆိုးတာကဒါကျွန်တော်တို့အဖွဲ့ဖြစ်ဖြစ်ပုံကန်ဆိုးတာကတော့ကျွန်တော်စောင့်ကြည့်လာကွင်းတင်တယ်စောင့်ကြည့်လာကွင်းနဲ့တင်တဲ့အခါမှာငကူရုံးက2015မှာရော2019မှာ18မှာမရှိတဲ့နောက်ထပ်စံလုံးကိုဟိုအသုံးပြီးတော့မှကော်မရှင်ကစောင့်ကြည့်လက်ကွင်းပယ်ချတယ်တဘောကတော့အရင်တော့ရုပ်ကပွဲဆောင်ကြည့်လိုက်ခြင်းလည်းဆိုရင်ရက်ဖက်ဖွဲ့စည်းတွေကတင်လိုက်ရုံပဲတင်လိုက်ရင်ကျွန်တော်ဆောင်ကြည့်ရခွင့်ရတယ်ရက်ဖက်ဖွဲ့စည်းက registration ရှိမရှိရှိနိုင်ငံသားကိုလက်ခံမခံပြည်တွင်းလက်ခံလက်အခုကျတော့ကျွန်တော်ကပြည်တွင်းဖြစ်ဖြစ်နိုင်ငံသားရန်ပုံကိုဖြစ်ဖြစ်ရန်ပုံကိုလက်ခံတယ်ဆိုလို့ရှိလို့ရှိရင်အဲ registration မရှိဘဲနဲ့ရန်ပုံကိုလက်ခံတယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းကတရားမဝင်ဖွဲ့စည်းဖြစ်တယ်ဒါကြောင့်မို့လို့ဆောင်ကြည့်ရတယ်လို့မပေးနိုင်ဘူးဆိုလို့မှပယ်လိုက်တာတဘောတော့ဒီကျွန်တော်အသိပ္ပမပုံတင်ကို interpretation ရုပ်ကပွဲကော်မရှင်ရဲ့အသိပ္ပမဖွဲ့စုံပုံကregistration machine နဲ့ producer မှာအလုပ်ကိုလက်ခံလုပ်ပြရပြီးလည်းပြပါပြီဒါကြောင့်မလို့တရားမလို့ဒါကြောင့်ဆိုတော့ကျွန်တော်တို့ကဇွန်လမှာစပြီးတင်တယ်ဒါပေမဲ့ကျွန်တော်တို့တကယ်တမ်းစောင့်ကြည့်တဲ့အကွန်ရတာကကျွန်တော်တို့စက်တင်ဘာကျမှရတယ်နောက်ထပ်အရေးကြီးတဲ့ user တခုကပါလဲဆိုတော့ကျွန်တော်တတိထားမိမှာပေါ့အရင်တော့ကတော့ကျွန်တော်ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့သူတွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာသူလို့ခေါ်တယ်အခုကျွန်တော်ရွေးကောက်ပွဲလေ့လာသူလို့ခေါ်တယ်ဆိုတော့သဘောကတော့အရက်ဖက်အဖွဲ့အစည်းတွေမှာမြင်တဲ့ perception ပြောင်းသွားတာဆိုတော့သဘောကတော့မင်းတို့ငါတို့စောင့်ကြည့်စရာမလိုအရောအဆောင်ကြီးခံမဲ့သူမကတော့အာနာပိုင်ဖြစ်တယ်ငါတို့တော့မှန်တယ်မင်းတို့စောင့်ကြည့်လိုက်တာကြမင်းတို့လာလေးလာခြင်းလေးလာလို့ရတဲ့သဘောပဲအဲ့ဒါကအရေးကြီးတဲ့အယူဆအပြောင်းလဲပဲဒီကောင်အင်မတန်အရေးကြီးရဲ့နောက်တစ်ခုကတော့ရုပ်ကပွဲလုပ်ငန်းစဉ်တွေမှာစောင့်ကြည့်လိုက်လို့မရတဲ့လုပ်ငန်းစဉ်တွေပါပါတယ်အရင်တော့ကပေးတယ်အခုကျတော့ကျွန်တော်တို့မပေးတော့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုရုပ်ကပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်ကော်မရှင်ရဲ့စဉ်းစားပုံကဘယ်လိုလဲဆိုတော့အရင်လိုပဲသူကစဉ်းစားတာသဘောကတော့ဗျာဟာအရင်တော့လည်းအဲကျွန်တော်ရုပ်ကပွဲတွေကိုလေးလာကြမှကျင်ညာမယ်အခုလည်းလေးလက်ကြမှကျင်ညာမဟုတ်အခုကျင်ဆိုင်နေတာ COVID-19 ကပ်ရောဂါဖြစ်တယ်ပြင်ဆင်မှုဟာအရင်တက်ကူဆိုကြပါစို့မဲဆွယ်စီယုံကြီးကာလဆိုရင်9ရက်နေ့မှာ10ရက်နေ့မှာမဲဆွယ်စီယုံကြီးစမယ်မဲဆွယ်စီယုံကြီးလုံးလုံးရရပြင်ညာ6ရက်နေ့ညမှာပြင်ညာ9ရက်နေ့မှာ SOP ပြင်ညာတယ်နိုင်ငံရေးပါတီတွေဘယ်လိုပြင်ဆင်မလဲကျွန်တော်တို့စောင့်ကြည့်နေတာသူတွေရဲ့ questionnaire တွေမှာကျွန်တော်ဘယ်လိုချက်လက်ဆိုလို့ကျွန်တော်တို့စောင့်ကြည့်နေတာဆိုတာကျွန်တော်ခုနကပြောလေ့လာတာမဟုတ်ဘူးကျွန်တော်တို့ကစောင့်ကြည့်နေတာဘုဒ္ဓကိုကျွန်တော်လက်နဲ့ချီပြင်ဆင်ရမယ်မိကုန်းတွေတိဆောက်ရတယ်သင်တန်းတွေပေးရတယ်ရုပ်ကပွဲကော်မရှင်ရဲ့တည်င်းအချက်နဲ့စီမံခန့်ခွဲပုံနဲ့လုပ်ပုံကံတွေတော့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေစနစ်တကျပေါအောင်စောင့်ကြည့်ဖို့ဆိုအင်မတန်ခက်ခဲတယ်။တရင်ချက်လက်ရယူမှုကျွန်တော်ခက်ခဲတယ်။အခုနောက်ဆုံးစိန်ခေါ်မှုကဘာလဲဆိုရှင်တကယ်အောင်မီရုပ်ကပွဲနေ့မှာကျွန်တော်တို့ကရုပ်ကပွဲမင်းုံနဲ့မှာဝင်လို့ရမှာမရတော့ကျွန်တော်မသိသေးဘူး။ကျွန်တော်တို့နဲ့ပတ်သက်တဲ့ SOP အခုချိန်ထိမသေးခွဲဘူး။ဆိုတော့ရုပ်တရက်ချင်းတော့ဒါဟာဘာပြောမလဲစောင့်ကြည့်နေတာကမရတာပဲပြဿနာမရှိမဟုတ်ဘူး။ကျွန်တော်တို့ကပွန်လင်းမြင်သာမှုရဲ့တိုင်းတာချက်ပဲ။ရုပ်ကပွဲဖြစ်စင်မှာရက်ဖက်ဖွဲ့စည်းပေါအောင်ခွင့်ရသလားစောင့်ကြည့်ခွင့်ရသလားဆိုတာမရဆိုတော့ရုပ်ကပွဲရဲ့ပွန်လင်းမြင်သာမှုတိုင်းတာရဲ့စံနှုန်းတွေမှာပါတာ။ဆိုတော့ဒီဒီဟာကျွန်တော်တို့စောင့်ကြည့်လိုက်တာကိုပြောခါပိတ်စောင့်ကြည့်လိုက်တာကိုကျွန်တော်ပြောတာမဟုတ်စောင့်ကြည့်လိုက်တာကိုဆိုတာအရက်ဖက်အဖွဲ့စီစောင့်ကြည့်လိုက်တာကိုပြောတာမဟုတ်ရွက်ကောက်ဖွဲ့ဖြစ်စဉ်ပွန်လင်းမြင်တာမှုကိုကျွန်တော်ပြောတာဆိုတော့ ये पे फोसी पावनों या कोई मियार वाला दिखाएं तो चनोरू आई को ये मची बा साँची लीला कोई या जिम या जिंचा सालों से ये कब पुए पुले में तो मुशी दिलाम शिवा सुले टाइम डाले हाँ ताऊ चनोरू ओ दिन था न सेम आरो डा इमरजेंसी मारे सिंह
ဒီနောက်ဆုံးနေ့တော့ကျွန်တော်ထုတ်ကန်နိုင်အောင်မေးချင်တာရှိပါတယ်။ဒီခန်းကန်နာနဲ့ဒီဆိုရှယ်မှုတွေကတကယ်အဲ့ဆက်နေတဲ့ဆိုတဲ့ပုံစံမျိုးတွေများတာရှိတယ်ခင်ဗျ။ဆိုတော့ဒီမှာတွေ့ကြဆိုကြတာကဒီရွေးကောက်ပေါ်မှာဒီတိုင်းနာပါတီကိုမဲပေးမဲ့အစားဒီမပါတီကိုမဲပေးဖို့ဆိုတဲ့ပြောကြဆိုကြရရှိပါတယ်။ဆိုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတိုင်းနာတွေကဒီရွေး
ကျွန်တော်တို့တုံးသက်ချင်တာလို့ရှိနေတော့ဒါလေးလည်းသုံးသက်ဆွေးနွေးပြီးပါအောင်နားဟိုကျမတို့လည်းအဲ့လိုမျိုးရှိရဆိုရင်တော့ကျမတို့အဲ့ဟာကိုတခြားဒီအပြောခံရတဲ့ဒီဗမာမောက်တိုင်းသားတွေကလက်ခံမှာမဟုတ်ဘူးဆိုတာကျမပြောရည်တကယ်ဖက်ဒရယ်ကိုလိုချင်တယ်ပြီးလို့ရှိရင်ကိုယ်ကျမကိုဖန်တီးခွင့်ပြီးလို့ရှိရင်ကိုပြီးကိုတိုင်းဒေသကြီးကိုကိုဒီပြောမယ်ဆိုလို့ရှိရင်ကိုလက်ကိုရှင်နေ
အဲဒါလက်တွေ့လေးကြာတယ်ဒါနိုင်ငံတကာမှာတော့ပဲဖက်ဒရယ်ကိုကျင့်သုံးတဲ့ဂျာမနီလိုနိုင်ငံမျိုးတွေ US လိုနိုင်ငံမျိုးတွေစားနိုင်ငံတွေမှာကလူတော်နိုင်ငံမျိုးမှာဒီဟာပဲပြောကြတာပဲသူတို့ရွေးကောက်ပွဲတွေရဲ့ဟိုဟာကြီးလိုက်ဒါလူမျိုးခွဲခြားတာမဟုတ်ဘူးသူတို့တွေကရီဂျနယ်လစ်တွေတာဒီစားကလာတာငါဒီစားကိုကောင်းကောင်းသိတယ်ဒီစားကိုဘယ်လိုစီမံခန့်ခွဲရမလဲဆိုတာကောင်းကောင်းသိတယ
စနေနေ့တွေသတင်းပတ်စေကဏ္ဍတွေကိုနားဆင်ကြရပြီးတော့အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဆန္ဒမဲတွေကိုဆက်ပြီးရည်တွယ်နေဆဲရှိပြီးဂျော်ဂျီယာ၊နီဗားဒါ၊ပန်ဆယ်ဗီးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာဒီမိုကရက်သံတမန်လောင်းဂျိုးဘိုက်ဒန်ကအသာရနေပြီးတော့မြောက်ကာရိုလိုင်းနားနဲ့အလက်စကာပြည်နယ်တွေမှာသမ္မတဒေါ်နယ်ထရမ့်ကအသာရနေပါတယ်။ဆန္ဒမဲတွေဆက်ပြီးရည်တွယ်နေတာနဲ့အမျှမဲရည်နေတဲ့နေရာတွေမှာနှစ်ဖက်ထောက်ခံသူတွေစုဝေးနေကြတာမို့လူညုံရေးတိုးမြင့်ချထားရပါတယ်။ဘယ်သူအနိုင်ရရဲဆိုတဲ့ရလက်အတိကျထွက်လာတဲ့အခါပူတင်းပါပြီးရုံးစက်ကဖြစ်လာမယ်အရေးတော်ဝင်ရှိသူတွေကသတိပေးထားပါတယ်။မြန်မာနိုင်ငံတော်မှာမနက်ထန်နိုဝင်ဘာလရှိရတဲ့ဒီနေ့မှာပါတီစိုးဒီမိုကရေစီတူတူရေကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးကြတော့မှာဖြစ်ပါတယ်။လူဦးရေ54သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူပေါင်း38သန်းရှိပြီးဒီထဲကဘယ်လောက်ရေအတွက်မဲသွားပြီးမယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဂျိုဒီမဲရီကိုတော့အော်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ9ရက်ဒီကနေ့ထိကောက်ယူထားပါတယ်။ဒီချိန်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနယ်နေ့အရေးအတွက်ဟာ2015ခုနှစ်ကတည်းပိုများပြီးကျင်းပမှာကတော့အမျိုးသားလူထုအတွက်162နေရာ၊ပြည်သူ့လူထုအတွက်315နေရာ၊ဒိုင်းဒေသကြီးပြည်နယ်လူထုတွေအတွက်612နေရာ၊ဒိုင်းဒေသလူမျိုးမဲဆန္ဒနယ်နေရာ29နေရာတို့အတွက်ကိုယ်စားလှယ်လောင်းပေါင်းအရေးအတွက်9640ရှင်းပြိုင်ကြမှာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေဆဲရှိပြီးဥရောပတိုက်ကပင်သစ်အီတလီရုရှားတို့မှာနေစဉ်ကူးစက်မှုနှုန်းစံချိန်တင်တိုးခဲ့ပါတယ်။ဒါကြောင့်လည်းဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ဥရောပနိုင်ငံအများအပြားမှာအိမ်ထဲမှာနေဖို့အမိန့်ထုတ်ထားသလိုပြည်ပင်ကန့်သက်ချက်အများအပြားချမှတ်ထားပါတယ်။မြန်မာနိုင်ငံရဲ့ကိုဗစ်ရောဂါကူးစက်မှုနှုန်းကလည်းအခုဆိုရင်ရှေ့တောင်အရှေ့ဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်တတိယအများဆုံးဖြစ်သလိုသေဆုံးနှုန်းကလည်းတတိယအများဆုံးနိုင်ငံဖြစ်လာပါတယ်။VOA ရဲ့စနေညပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဗီဒီယိုဝီကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you from the Voice of America, Washington.